2013 ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းမှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပက္ခပေါင်း23ခုမှာကလေးတွေကိုစစ်သားဖြစ်စုဆောင်းတာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားတာတွေအပါအဝင်ကလေးငယ်တွေတရားပါအထိဒဏ်ရာတွေရရှိခဲ့တဲ့ကိစ္စတွေဖြစ်နေတယ်လို့ကလေးငယ်နဲ့ပြိပက္ခဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုပါတယ်ကုလသမဂ္ဂအတွေ့အမှုချုပ်နှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာ2013ခုနှစ်ထဲမြန်မာနိုင်ငံအတွင်းကလက်နက်ကင်တက်နေတဲ့အဖွဲ့တွေဘက်ကကလေးတွေကိုစစ်သားအဖြစ်စုဆောင်းအသုံးပြုမှုတွေဆက်ရှိနေတဲ့အတွက်စိုးရိမ်စရာဖြစ်တယ်လို့ဖော်ပြထားပါတယ်။ဆယ်နှစ်နှစ်သားကလေးငယ်တယောက်အပါအဝင်ကလေး38ယောက်ကိုစစ်သားအဖြစ်စစ်တပ်ကစုဆောင်းခဲ့တယ်ဆိုတဲ့တိုင်ကြားမှုအစ်စ်တွေကုလသမဂ္ဂကရရှိခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်ကရင်ပြည်နယ်ထဲမှာကလေးတွေကိုတိုက်ခိုက်ရေးအတွက်ရှေ့တန်းမှာစစ်တပ်ကအသုံးပြုနေတယ်လို့ဆိုပါတယ်။လက်နက်ကင်တိုင်းရင်းသားတွေဘက်ကလည်းကလေးစစ်သားတွေကိုဆက်လက်စုဆောင်းအသုံးပြုနေကြတယ်လို့အကြေတပွင့်ပြောကြထားပါတယ်ကဘာတပွန်ပြိပခဖြစ်ပွားနေတဲ့နေရာတွေမှာကလေးငယ်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးချိုးဖောက်တဲ့သူတွေကလည်းအေးအေးယူမခံရဘဲလွတ်မြောက်နေကြတယ်လို့ကလေးငယ်နဲ့ပြိပခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလေလာဇာရူကီကအစီရင်ခံစာထုတ်ပြန်စေမှာပြောကြားခဲ့ပါတယ်